right to call လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းအတည်ပြုရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေကိုရပ်ဆိုင်ထားဖို့ပြည်ထောင်စုလွှတ်တော်ကဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်မလို့ဒီလွှတ်တော်တက်တန်းအတွင်းမှာတော့ဒီဥပဒေချမ်းကိုနောက်တစ်ချိန်ဆွေးနွေးဖို့မရှိနိုင်တော့ဘူးလို့လွှတ်တော်အမတ်တွေကပြောနေကြပါတယ်။နေပြည်တော်မှာကိုယ်တိုင်သွားရောက်တရေယူနေတဲ့ VOA မြန်မာပိုင်းသတင်းတောင်မတ်မီခါကအပြည့်အစုံကိုတင်ပြပေးပါမယ်ရှင်။
လွှတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းကိုအလင်းမြန်ဆွေးနွေးအတည်ပြုပေးဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပေမဲ့ပြည်အောင်စုလွှတ်တော်ဒီကနေ့အစည်းအဝေးမှာတော့ဒီအဆိုမူချမ်းနဲ့ပတ်သက်လို့ယာယီဆိုင်ငံ့ထားဖို့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ့29မဲ့အတာနဲ့ဒီမူချမ်းကိုဆိုင်ငံ့ထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်အပေါ်ပြည်အောင်စုလွှတ်တော်နိုင်ရကကခုလိုပြောပါတယ
်။ထောက်ခံဆန္ဒပေးများတဲ့အတွက်လွတ်တော်ကိုယ်လည်းတာမပြန်လေရုပ်သိမ်းဆိုင်ရာဥပဒေချမ်းအတည်ပြုပြဋ္ဌာန်းနိုင်ရေးဆက်လက်ဆွေးနွေးခြင်းကိုဆိုင်းငံ့ထားမည်ဖြစ်ကြောင်းအတည်ပြုကြေညာပါသည
်ဒီဥပဒေအရလက်တလုံးမှာဆက်လက်ဆွေးနွေးဖို့ဆိုင်းငံ့တာဖြစ်ပေမဲ့လို့အခုလွတ်တော်အစည်းအဝေးတွေဟာရွေးကောက်ပွဲမတိုင်ခင်နောက်ဆုံးလုပ်တဲ့အစည်းအဝေးတွေဖြစ်ပါတယ်အခုလွတ်တော်တက်တန်းအတွင်းမှာတော့ဒီဥပဒေမူကျန်အတည်ဖြစ်ဖို့မလွယ်တော့ဘူးလို့လွတ်တော်အမတ်တွေကသုံးသပ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာအချက်အလက်ကိုပြင်ဆင်ပြောင်းလဲဖို့အတွက်လွတ်တော်ကိုယ်စားလှယ်အများစုကဆန္ဒရှိပေမဲ့ကန့်ကွက်နိုင်တဲ့မဲဆန္ဒရှင်အရေးအတွက်နဲ့အခြားအသေးစိတ်အချက်အလက်တွေကိုအချိန်ယူဆွေးနွေးကြင်ကြားတဲ့အတွက်အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ဒါပေမဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီSNDP ကြားဖြူပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီချင်းအမျိုးသားဒီမိုကရက်တစ်ပါတီကရင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးပါတီနဲ့အမျိုးသားဒီမိုကရေစီပါတီတစ်တူကပါတီဝင်အချို့ကတော့ဒီဥပဒေကိုဆက်လက်ဆွေးနွေးလိုကြပါတယ်ဒီဥပဒေဟာဒီမိုကရေစီကိုဖော်ဆောင်တာပြည်သူကိုအလေးထားဆောင်ရွက်တဲ့ဥပဒေဖြစ်တာကြောင့်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့မှကြောက်တင်ခံနိုင်မှုဆက်လက်ဆွေးနွေးကအမြန်ဆုံးအတည်ပြုတင်တယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုကျုပ်တင်ဆန်းကဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီဥပဒေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတင်ပြထားတာ၄ချိန်ရှိပြီဖြစ်ပြီးပြည်ထောင်စုလွှတ်တော်ကအတည်မပြုနိုင်သေးတာကြောင့်မဲဆန္ဒရှင်များရဲ့မူလအခွင့်အရေးဆုံးရှုံးနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကတတိပေးထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီဥပဒေကိုအမြန်ဆုံးအတည်ပြုဖို့ထပ်မံတင်ပြခဲ့တာဖြစ်ပါတယ်။လက်ရှိမှာလွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းကိုအာဏာရပါတီထိတ်တန်းကောင်းဆောင်အဖြစ်ကဖယ်ရှားတဲ့တစ်ချိန်တည်းမှာပဲထပ်မံတိုက်တွန်းမှုတွေထွက်ပေါ်လာတဲ့အပေါ်မြမနိုင်ငံရေးလေလာအကဲခတ်သူအချို့ကတော့ဒီဥပဒေနဲ့လွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းကိုဖြုတ်ချဖို့အတွက်ရည်ရွယ်တယ်လို့တုံ့တက်မှုတွေရှိပါတယ်မျိုးသားလွတ်တော်အမတ်ဒေါက်တာအေးမောင်ကတော့ဆိုင်းငံ့တဲ့အဆိုအောင်မြင်တဲ့အပေါ်ဖြစ်ပေါ်လာတဲ့နိုင်ငံရေးအခင်းကျင်းအပေါ်မှာအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်လွတ်တော်နေရာလုံးကိုရန်နာဖို့အင်အားစုတစ်ခုစီပါတီတစ်ခုစီစ조사တယ်တော်တော်လေးပဲလွတ်တော်ဒီတည်ဆဲဖြစ်တယ်ဆက်လက်ပြီးတော့ရှင်သန်ဆဲဖြစ်တယ်ဆက်လက်ပြီးတော့လုပ်ငန်းဆောင်ရွက်ဆဲဖြစ်တယ်ဒါကိုပြန်ကြည့်လို့ရှိရင် right to recall ကတော့ဥပဒေများကိုလိုရင်ပြတ်ထန်းဖို့အဆင်သင့်ရှိတဲ့လွတ်တော်ဖြစ်တယ်ဆိုတာခင်ဗျားတို့သိမှာပေါ့အဲ့တော့ right to recall ကိုပါလီမန်ကြီးပြစ်ဖြတ်တာပေါ့ခဏဆိုင်ရန်ထားတာ right to recall ဒီဒါနိုင်ငံသားများရဲ့အခွင့်အရေးတော်တော်လက်ရှိအချိန်မှာတင်လာတာကနိုင်ငံရဲ့အခွင့်အရေးတစ်ခုဖြစ်အောင်လုပ်ကြလားလွတ်တော်နေရာလုံးကိုရပ်ဖို့စူးစမ်းတာကဘာကြောင့်ရပ်ဖို့စူးစမ်းတာလဲဒီလွတ်တော်ကြီးကိုပြန်ပြီးရှင်းသန်းအောင်စူးစမ်းတာကဘာကြောင့်ဒီနှစ်ခုကြားထဲမှာဖြစ်တခုရှိမှာပေါ့
ပြည်ခိုင်မျိုးပါတီပူတွဲဥက္ကဋ္ဌဦးထေးဦးကတော့ဒီဥပဒေဟာရှိတဲ့ကြောင်းနိုင်ငံရေးညှစ်ပတ်ဖို့အတွက်ဒီဥပဒေကိုအသုံးချနိုင်တယ်ဆိုတဲ့ထင်မြင်ချက်ကိုလက်မှတ်ခံကြောင်းသူကခုလိုပြောပါတယ်
ဘယ်လိုမှမချင်အောင်ဥတွေလည်းမင်းလွတ်တော်ကနေပြီးတော့မှဥတွေပြထမ်းပေးရမယ်လို့ပါတာပဲဥတွေရလောက်တာဟုတ်ခင်ဗျားတို့က2015ရွေးကောက်ပွဲမှာနိုင်တာမနိုင်တာနဲ့ပတ်သက်ပြီးပြောနေတယ်တကယ်တော့နိုင်တာမနိုင်တာတွေကကျွန်တော်မသိဘူးဘယ်လိုမှမချင်အောင်ဥတွေလည်းမှပါတယ်အဲ့လိုဆိုရင်2010ကျွန်တော်မဆိုးရင်အောင်လားကျွန်တော်နိုင်ထားတာမဆိုးရင်အောင်လားဘာမှမဖြစ်တာပဲကျွန်တော်ထင်တယ်ကျန်တဲ့ပါတီတွေကလည်းတလူပေါ့ဗျာကောက်ကျစ်တဲ့ဥစ္စာမျိုးနဲ့ဟုတ်ကဲ့ခုနကတော့ခင်ဗျားမမှန်တဲ့စိတ်ထားမျိုးနဲ့အပြစ်ရှာပြီးတော့လုံးမယ်လို့ကျွန်တော်မပြောဘူး။အဲတော့ကျွန်တော်မစိုးရိမ်
။လက်ရှိမှာပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုလွှတ်တော်ကိုယ်စားလှယ်တွေရုပ်သိမ်းဖို့တိုင်ကြားမှုတွေရှိနေတယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။ကြီးခဲ့တဲ့ဇူလိုင်လအတွင်းကလွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းကိုလွှတ်တော်ကိုယ်စားလှယ်ကနေရုပ်သိမ်းပေးဖို့နဲ့အရေးယူဆောင်ရွက်ပေးဖို့တိုင်ကြားခံရတာတွေရှိပါတယ်။ဒီပြင်အခြားလွှတ်တော်ကိုယ်စားလှယ်တွေလည်းတိုင်တန်းခံထားရတာတွေရှိတယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။ဒ ဒီလိုပြောဆိုထားပေမဲ့လက်ရှိမှာလွတ်တော်ကိုယ်စားလှယ်ကနေရုပ်သိမ်းဖို့ဥပဒေမရှိသေးတာကြောင့်အရေးယူဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး။